ဒီတစ်ပတ်အတွက် Australia Explain အစီအစဉ်မှာတော့ Home and Content Insurance အိမ်နဲ့အိမ်အတွင်းပစ္စည်းများအတွက်အာမခံထားရှိဖို့အရေးကြီးတဲ့အကြောင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်အိမ်နဲ့အိမ်အတွင်းမှာရှိတဲ့ပစ္စည်းတွေပျက်စီးဆုံးရှုံးရမယ့်အတွေးဟာမတွေးဝန်စရာအတွေးတွေဖြစ်ပေမဲ့လည်းမဖြစ်နိုင်ဘူးဆိုတာမရှိတဲ့အတွက်အဲ့ဒီလိုစိတ်မကောင်းစရာတွေကဖြစ်တတ်ပါတယ်။ရာသီဥတုကြောင့်အိမ်မှာရေကြီးတာတွေတောမီလောင်တာတွေမုန်တိုင်းတွေဆိုက်ကလုန်းတွေဆိုတာထိန်းချုပ်လို့မရတဲ့အရာတွေဖြစ်သလိုတခိုးခိုးခံရတာတွေနဲ့တခြားမတော်တဆမှုတွေလည်းဖြစ်နိုင်ပါတယ်။ဒီလိုအခြေအနေကြောင့်အိမ်နဲ့အိမ်အတွင်းကပစ္စည်းများအတွေ့အာမခံ Home and Content Insurance ကိုဝယ်ထားဖို့ကအရေးကြီးပြီးအနည်းဆုံးအာမခံထဲမှာဘလို့အချက်လက်တွေပါဝင်သင့်တယ်လဲဘလို့အချက်တွေကိုသိထားသင့်တယ်လဲအာမခံကြီးဈေးတက်လာတဲ့အခါမှာဘာတွေလုပ်နိုင်တယ်လဲဆိုတာနဲ့ပတ်သက်ပြီးကျွမ်းကျင်သူတွေရဲ့ပြောပြချက်တွေကိုတင်ဆက်ပေးမှာဖြစ်ပါတယ်အိမ်ကိုပိုင်ဆိုင်တာပဲဖြစ်ဖြစ်ငားနေတာပဲဖြစ်ဖြစ်အိမ်အာမခံဆိုတာထည့်သွင်းစဉ်းစားသင့်တဲ့အရာဖြစ်ပါတယ်။အိမ်အာမခံနဲ့ပတ်သက်ပြီး choice အဖွဲ့ကကျွမ်းကျင်သူ Jody Bird ကအခုလိုရှင်းပြထားပါတယ်။
Home insurance is really two components. You've got the insurance for your building and the insurance for your contents. And if you own your own home or the bank owns your home, ideally you're insuring both. If you're renting a place or if you're in a strata property,
အိမ်အာမခံထဲမှာအပိုင်းနှစ်ပိုင်းပါဝင်ပါတယ်။သင်ရဲ့အိမ်ဆိုတဲ့အဆောက်အုံအတွေ့အာမခံနဲ့အိမ်အတွင်းမှာရှိတဲ့ပစ္စည်းတွေအတွေ့အာမခံဆိုပြီးတော့ရှိပါတယ်။အကယ်၍သင်ကအိမ်ပိုင်ရှင်ဒါမှမဟုတ်လောလောဆယ်အိမ်အကျွေးမကျေသေးလို့အိမ်ကိုဘဏ်ကပိုင်ဆိုင်ထားတယ်ဆိုရင်အဲ့ဒီအိမ်ရဲ့အဆောက်အုံအတွေ့ရောအိမ်အတွင်းမှာရှိတဲ့ပစ္စည်းအတွေ့ပါအာမခံထားရှိသင့်ပါတယ်။ဒါပေမဲ့သင်ကအိမ်ငားနေတဲ့လူဆိုရင်တော့မိမိရဲ့အိမ်အတွင်းမှာရှိတဲ့ပိုင်ဆိုင်မှုပစ္စည်းတွေအတွေ့အာမခံထားရှိသင့်ပါတယ်။အဲ့တော့ home insurance လို့ပြောတဲ့အခါမှာအဆောက်အုံအတွေ့အာမခံထားရှိခြင်းသာဖြစ်ပြီး contents insurance ကတော့အဲ့ဒီအိမ်အတွင်းမှာရှိတဲ့မိမိပိုင်ဆိုင်မှုတွေအတွေ့အာမခံထားရှိတာဖြစ်တဲ့အတွေ့တစ်ခုခုဖြစ်သွားရင်အဲ့ဒါတွေအတွေ့အာမခံရော်ကြီးရှောက်ထားနိုင်တယ်လို့ရှင်းပြထားပါတယ်။အဲ့တော့ contents လို့ပြောတဲ့အခါမှာဘာတွေပါဝင်ပါသလဲ contents ထဲမှာအိမ်အတွင်းကလျှက်စစ်ပစ္စည်းတွေအားကစားပစ္စည်းတွေအဖိုးတန်လက်ဝတ်ရတနာတွေကျန်းမာရေးနဲ့ပတ်သက်တဲ့အသုံးဆောင်တွေဂီတပစ္စည်းတွေအပြင်ပရိဘောဂတွေနဲ့အဝတ်အစားတွေလည်းပါဝင်ပါတယ်အခြေခံအဖြစ်တော့အခိုးခံရခြင်းဒါမှမဟုတ်ပျက်စီးမှုဖြစ်သွားခြင်းတို့ကနေကာကွယ်ထားခြင်းနဲ့အရာအလုံးပါဝင်ပါတယ်အိမ်နဲ့အိမ်အတွင်းပစ္စည်းတွေအတွေ့အာမခံဝယ်ယူတဲ့အခါမှာ product disclosure statement ဆိုတဲ့ဘယ်အရာဘယ်လိုအရာတွေကိုအာမခံပေးပါသလဲဆိုတဲ့စာရွက်စာတမ်းကိုလက်ခံရရှိမှာဖြစ်ပါတယ်။အဲ့ဒီစာရွက်ထဲမှာသင်ဝယ်ထားတဲ့အာမခံကဘာတွေအတွေ့ကာမိစေပြီးဘယ်လိုအရာတွေအတွေ့ရောကျေးပေးမှာမဟုတ်ဘူးဆိုတာကိုဖော်ပြထားပါတယ်။တခါတလေကြရင်လူတွေကအာမခံဝယ်ထားပြီးရင်ပြီးပြီလို့ယူဆကြပေမဲ့တကယ်တော့မိမိအဲ့ဒီအိမ်မှာနေထိုင်ဖို့အရေးကြီးပြီးလနဲ့ချီခီးသွားနေလို့အိမ်တစ်ခုခုဖြစ်ရင်ရော့ကျေးရချင်မှရမှာဖြစ်လို့ဘလို့အနေအထားမျိုးမှာအာမခံကိုအကြောင်းကြားသင့်တယ်လဲဆိုတာကိုလည်းသိထားသင့်တယ်လို့ Mr. Bird ကပြောပါရယ်
If you're going on holidays for an extended period of time, so often 60 days or more, you actually need to tell your insurer because they might not cover you.
အကယ်၍သင်အနေနဲ့ holiday ခီးအချိန်အတော်ကြာကြာသွားမယ်ဆိုရင်ဥပမာရက်ပေါင်း60နဲ့အထက်ခီးသွားမယ်ဆိုရင်မိမိရဲ့အာမခံကုမ္ပဏီကိုအသိပေးသင့်ပါတယ်။အဲ့ဒီလိုအသိမပေးဘဲအိမ်မှာတစ်ခုခုဖြစ်သွားရင်သင်ကိုရောကြည့်မပေးတာမျိုးဖြစ်နိုင်ပါတယ်။ဒါအပြင်တင်ရဲ့အိမ်မှာပြုပြင်စရာတွေရှိလို့ပြုပြင်နေတဲ့ကာလအတွင်းတင်ရအဲ့ဒီအိမ်ကနေခေတ္တဖယ်ရှားပေးနေရတယ်ဆိုရင်လေအာမခံကုမ္ပဏီကိုအသိပေးတဲ့နယ်လို့ရှင်းပြထားပါတယ်အာမခံ policy အများစုထဲမှာမိမိရဲ့အိမ်မွေးတရိတ်ဆန်ကြောင့်ဖြစ်သွားတဲ့အပျက်အစီးတွေကိုရောကျေးပေးမှာမဟုတ်ဘူးလို့လည်းသူကပြောပါတယ
် Most home insurance policies will cover you for animal damageBut they won't cover you if it's your own pet that has done the damage. So if you have a dog that doesn't like storms and it tears their house apart.
အမခံအတွက်ရောကြီးတွေထဲမှာသရိတ်ဆန်ကြောင့်ဖြစ်ပေါ်တဲ့အပျက်စီးတွေအတွက်ရောကြီးပေးတာပါဝင်ပေမဲ့လည်းအဲ့ဒီသရိတ်ဆန်ကမိမိအိမ်မှာမွေးထားတဲ့သရိတ်ဆန်ဆိုရင်ရောကြီးရမှာမဟုတ်ပါဘူး။အဲ့တော့အိမ်မှာလေကြီးမိုးချိန်တန်တွေကိုမကြိုက်တဲ့ခွေးတွေရှိပြီးအဲ့ဒီလိုလေကြီးမိုးချိန်တဲ့အချိန်မျိုးမှာခွေးကအိမ်အတွင်းကပစ္စည်းတွေကိုဖျက်ဆီးမှုလုပ်ရင်အဲ့ဒီခွေးကမိမိရဲ့ခွေးဖြစ်နေတဲ့အတွေ့အဲ့ဒီအတွေ့အပျက်စီးတွေကို အာမခံကရောကျေးပေးမှာမဟုတ်ပါဘူး။ဒါပေမဲ့လည်းဖော်ဆွန်တကောင်ကအိမ်ထဲဝင်လာပြီးဖျက်လို့ဖျက်စီးမှုတွေလုပ်သွားရင်အဲ့ဒီဖော်ဆွန်အကောင်ကိုကိုကမွေးမြူထားတာမဟုတ်လို့ပျက်စီးမှုတွေအတွက်ရောကျေးရနိုင်တယ်လို့ရှင်းပြထားပါတယ်။မိမိအနေနဲ့အိမ်ဝယ်ယူတဲ့အခါမှာအိမ်ဆိုတဲ့အဆောက်အုံအတွက်အာမခံ Home Building Insurance ကိုဝယ်ယူရလေရှိပါတယ်။အိမ်ဝယ်ခင်မှာအိမ်အကြောင်းလေးလာမှုတွေ၊ငွေချေးဖို့အကြောင်းလေးလာမှုတွေလုပ်သလိုအာမခံနဲ့ပတ်သက်ပြီးတော့လည်းလေးလာမှုတွေကြိုတင်လုပ်တဲ့လို့လည်း Insurance Council of Australia ရဲ့ CEO Andrew Hall ကပြောပါတယ်
။ So it's important when you buy a home in Australia that you also consider the costs and the options for insurance. Your insurance should always cover what is the most likely risk.of something happening to your home if you're living in an area where
there is Australia နိုင်ငံမှာအိမ်ဝယ်တဲ့အခါမှာအာမခံအတွက်ကုန်ကျနိုင်တဲ့ကုန်ကျစရိတ်နဲ့ဘလို့ရွေးချယ်မှုတွေရှိတယ်လဲဆိုတာကိုစဉ်းစားထားရင်ကောင်းပါတယ်။တင်ရွေးချယ်တဲ့အာမခံကအိမ်မှာတစ်ခုခုဖြစ်သွားနိုင်ခြေများတဲ့အရာတွေအတွက်ရောကျေးတွေပေးမဲ့အာမခံမျိုးဖြစ်တင်ပါတယ်။တင်ကအသည့်ပင်တွေခြုံတွေပေါများတဲ့ဒေသမှာနေရင်တော်မိလောင်မှုနဲ့ပတ်သက်တဲ့အာမခံတွေရှိဖို့လိုပါတယ်။ရည်ကြီးမှုဟာလည်းစိန်ခေါ်မှုကြီးတစ်ခုဖြစ်ပါတယ်။ဒါကြောင့်အိမ်မဝယ်ခင်မှာရက်ွက်အတွင်းကဘယ်နေရာတွေမှာရည်ကြီးမှုဖြစ်တတ်တယ်လဲဆိုတာကိုမေးမြန်းလေ့လာသင့်ပါတယ်။အကြောင်းရင်းကတော့ရည်ကြီးမှုနဲ့ပတ်သက်လာရင်အိမ်ရဲ့အာမခံကြေးကမြင့်မားလာတဲ့အတွက်ဖြစ်တယ်လို့ပြောသွားခဲ့ပါတယ်။တချို့သဘာဝဘေးကျရောက်မှုတွေဟာခံမရခဲ့ပေမဲ့လေရည်ကြီးမှုနဲ့ပတ်သက်လာရင်ရည်ကြီးမှုဖြစ်တတ်တဲ့နေရာတဝိုက်မှာနေရင်အနည်းနဲ့အများခံမှန်လို့ရနိုင်တဲ့အတွေ့အိမ်မဝယ်ခင်မှာအိမ်ရဲ့အနီးတဝိုက်မှာဘာတွေဖြစ်နိုင်တယ်လဲဆိုတာကိုလေ့လာသင့်တယ်လို့ Mr. Hall ကပြောပါတယ်
။ We know the areas it's likely to happen in, the severity, even the frequency in which homes may flood. Some councils will tell you.If you live in a flood zone, areas like, for example, Brisbane have a long history of
flooding. Area ကရေကြီးမှုဖြစ်နိုင်သလား။ဘယ်နှစ်မှရေကြီးမှုဘယ်နှကြိမ်ဖြစ်တတ်သလဲ။ဖြစ်လာရင်အခြေအနေဘယ်လောက်ဆိုးနိုင်မလဲစတဲ့အရာတွေကိုကျွန်တော်တို့သိရပါတယ်။တချို့ကောင်စီတွေကလည်းမိမိအနေနဲ့ရေကြီးမှုဖြစ်နိုင်တဲ့ဇုန်မှာရှိနေသလားမရှိဘူးလားဆိုတာကိုပြောပြနိုင်ပါတယ်။ဥပမာ Brisbane လိုနေရာဟာရေကြီးမှုဖြစ်နိုင်ခြေများတဲ့နေရာဆိုတာသမိုင်းနဲ့ကြည်သိနေရတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီလိုအနေအထားမျိုးကဩစတြေးလျနိုင်ငံအနှံ့မှာရှိနေတတ်ပြီးတချို့ကောင်စီတွေကအဲ့ဒီအကြောင်းတွေမပြောထားရင်တော့မိမိအနေနဲ့အဲ့ဒီအိမ်နဲ့အနီးတစ်ဝိုက်မှာဘာတွေဖြစ်တတ်တယ်လဲဆိုတာကိုလေ့လာမှုလုပ်တဲ့နယ်လို့ပြောသွားခဲ့ပါတယ်။ Paula Jazabowski ဟာ Queensland တက္ကသိုလ်က Strategy Management ဆိုင်ရာပါမောက္ခဖြစ်ပြီးသူဟာဘေးအန္တရာယ်နဲ့ပတ်သက်တဲ့အာမခံနဲ့အာမခံတွေမှာရှိတတ်တဲ့ဟာကွက်တွေနဲ့ပတ်သက်လာရင်ကျွမ်းကျင်သူဖြစ်ပါတယ်။ဩစတြေးလျနိုင်ငံကအရင်အဆောက်အုံ17ရာခိုင်နှုန်းလောက်မှာအာမခံတွေလုံမထားဘူးလို့ခန့်မှန်းထားကြပြီးတချို့နေရာတွေဆိုရင်အာမခံကုမ္ပဏီကအာမခံမရောင်းပေးတာမျိုးတောင်ဖြစ်တတ်တယ်လို့ပမောက်ခဂျာဇာဘော့စကီကပြောပါတယ်
Some people, for example, may not perceive themselves as prone to that risk and so may not buy a product that contains that. Other people who may be prone to those risks can't afford it.
တချို့လူတွေကသူတို့နေထိုင်တဲ့နေရာမှာအဲ့ဒီလိုအရာတွေဖြစ်မှာမဟုတ်ဘူးလို့ယုံကြည်ပြီးတချို့အရာတွေအတွက်အာမခံမယူဘဲခြံထားတာမျိုးလုပ်နိုင်ပါတယ်။တချို့လူတွေကြတော့လေအဲ့ဒီလိုရေကြီးမှုသူမဟုတ်တခုခုဖြစ်တတ်တဲ့ပတ်ဝန်းကျင်မှာနေထိုင်ပေမဲ့လေအဲ့ဒါတွေအတွက်အာမခံကြီးကများလုံးတဲ့အတွက်မတက်နိုင်လို့အာမခံမဝယ်ကြတာလည်းရှိနိုင်ပါတယ်။ဒါပေမဲ့တချို့နေရာဆိုရင်သူတို့ကအာမခံဝယ်ချင်တယ်ဆိုရင်တော့သူတို့နေတဲ့ပတ်ဝန်းကျင်ကဘေးအန္တရာယ်ကြာရောက်မှုတွေများလုံးတဲ့နေရာဖြစ်လို့အာမခံကုမ္ပဏီကအာမခံမရောင်းပေးတဲ့အနေအထားမှာရှိနေတတ်တယ်လို့လည်းရှင်းပြထားပါတယ်။ဩစတြေးလျနိုင်ငံစီးရင်အင်ထာနာ Australian Bureau of Statistics ABS ရဲ့နောက်ဆုံးရအချက်အလက်တွေအရနေရေးထိုင်ရေးကုန်ကျစရိတ်များတဲ့အထက်မှာအာမခံကြေးတွေမြင့်တက်လာမှုကအကြောင်းရင်းတစ်ခုထဲပါဝင်ပြီးအများအားဖြင့်အိမ်နဲ့အိမ်အတွင်းပစ္စည်းအတွေအာမခံကြေးတွေမြင့်တက်လာခြင်းဖြစ်တယ်လို့ဖော်ပြထားပါတယ်တဲ့အနေနဲ့သဘာဝဘေးအန္တရာယ်အတွက်အာမခံကြေးအပြည့်အဝမတက်နိုင်ရင်တော့အခြေခံအတွက်ရောကျေးတွေရရှိစေမယ့်အာမခံမျိုးတော့ထားရှိသင့်ပြီးအဲ့ဒီအထက်မှာတခိုးခိုးချင်းအဝှျော်ဆဲပောက်ကွဲရာကအိမ်ကျန်းပြင်မှာရေကြီးချင်းစတဲ့အရာတွေအတွက်အာမခံတွေထားသင့်တယ်လို့ပြောပါရယ်အာမခံကြေးမပေးချင်လို့အာမခံမထားဖို့ဆုံးဖြတ်ရာကနေတခုခုဖြစ်ရင်ဆုံးရှုံးမှုကကြီးမားနိုင်ပါတယ် ဒါပေမဲ့အာမခံမထားဖို့ဆုံးဖြတ်ရင်လဲကြိုတင်ပြင်ဆင်မှုတွေလုပ်တင်တယ်လို့ပမောက်ခဂျာဇာဘော့စကီကပြောပါတယ်
So if you're in an area where you know that you may potentially get an evacuation, what are the things you will take with you? Have you got everything online that you can have online, like documents that matter to you? The other thing is protect your house as well as you can. Do you clean your gutters?
အကယ်၍သင်ဟာအိမ်ကနေထွက်ခွာပေးရတဲ့ပေးရတတ်တဲ့ပတ်ဝန်းကျင်မှာနေထိုင်နေဆိုရင်အိမ်ကနေထွက်ရတဲ့အခါမှာဘာတွေယူဆောင်သွားရမလဲ။ online မှာရနိုင်တဲ့အရာမှန်သမျှကိုကောရနိုင်အောင်မလား။ဘလို့စာရွက်စာတမ်းကသင်အတွက်အရေးကြီးတယ်လဲ။စာရာတွေကိုပြင်ဆင်ထားဖို့လိုပါတယ်။ဒါအပြင်သင်အိမ်ကိုကြိုတင်ကာကွယ်မှုတချို့လည်းလုပ်နိုင်ပါတယ်။အိမ်မှာရှိတဲ့ရေတလျှောက်တွေကိုတန့်ရှင်းရေးလုပ်ပေးတာမျိုးဖြစ်ပြီးရေတလျှောက်ထဲမှာရှိတဲ့သီးရွက်တွေနဲ့တခြားအရာတွေခံနေရင်ရေကောက်ကောက်မစည်းစင်းနိုင်လို့အိမ်မှာရေဝင်နာတွေဒါမှမဟုတ်ရေတလျှောက်ထဲကသီးရွက်ခြောက်တွေကမီးအတွေ့အန္တရာယ်ဖြစ်နိုင်တဲ့အတွေ့သီးရွက်တွေကိုဖယ်ရှားထားဖို့ကလည်းအရေးကြီးပါတယ်။အဲဒါမိမိအိမ်ဘေးပတ်ဝန်းကျင်မှာရှိတဲ့သစ်ပင်တွေကအစာကြည့်ပြီးလေပြင်းတိုက်ခိုက်ရင်သစ်ပင်လဲကျပြီးအိမ်ကိုထိခိုက်နိုင်မလားစတာတွေအတွေ့ပြင်ဆင်မှုတွေလုပ်တင်တယ်လို့လည်းအကြံပြုထားပါတယ်။အာမခံစာရွက်ဒါမှမဟုတ်အာမခံစာချုပ်ဟာရှေးလျာတက်ပြီးတခါတရံမှာနားလည်ရခဲ့တဲ့အသုံးအနှုန်းတွေရှိတဲ့အတွေ့အာမခံထဲမှာဘာအတွေ့ကာမိစေတယ်လဲဘာတွေမပါဝင်ဘူးလဲဆိုတာကိုမေးကြည့်ဖို့အရေးကြီးတယ်လို့လည်းသူကပြောပါတယ်
။ Guess that we're all a bit guilty aren't we sometimes of ticking yes I've agreed to everything without either knowing what we agreed to or just being in a hurry and you know it's come up at renewal and you just want to renew. It's a financial product people get frightened of that.
တခါတလေကျမတို့အားလုံးကမေးမြန်းလေ့လာတာမျိုးလုပ်မဲ့အစားစာချုပ်ထဲမှာပါတဲ့အချက်အားလုံးကိုသဘောတူပါတယ်ဆိုပြီးအမှန်ချစ်ပေးလိုက်တာမျိုးတွေလုပ်တတ်ကြပါတယ်။တကယ်နားလည်တာမဟုတ်သလိုတကယ်သဘောတူတာမျိုးမဟုတ်ပေမဲ့လည်းအမြန်ပြီးစီးချင်လို့သဘောတူကြောင်းအလွယ်တကူလုပ်လိုက်ကြတာပါ။အိမ်အတွက်ဒီနှစ်အာမခံကုန်သွားလို့နောက်တစ်နှစ်အတွက်ဆက်ယူဖို့စာရောက်လာရင်လည်းဆက်ယူမယ်ဆိုပြီးအလင်းအမြန်သာပေးလိုက်ကြလေရှိပါတယ်။အမခန်ကငွေရေးကြေးရည်နဲ့ဆိုင်တဲ့စာရွက်စာတမ်းဖြစ်တဲ့အတွက်လူတွေကနားလည်မှာမဟုတ်ဘူးလို့ကြောက်တတ်ကြပါတယ်။တကယ်တော့အဲ့ဒီမှာသတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေဘလို့ရှိတယ်လဲဆိုတာကိုသိထားတာကောင်းတယ်လို့မေးခွန်းတွေလည်းမေးတင်ပါတယ်။ဒီစာချုပ်အတွက်ကိုကပတ်စံပေးရတယ်လို့တခုခုဖြစ်ရင်ဒီစာချုပ်အပေါ်မိခိုရမှာဖြစ်တဲ့အတွက်မိမိနားလည်မဲ့အသုံးအနှုန်းနဲ့ရှင်းပြခိုင်းတာမျိုးလုပ်တာကတော့မှန်ကန်တဲ့လုပ်ရတွေဖြစ်တယ်လို့ပြောသွားခဲ့ပါတယ်။ဒါအပြင်တခြားအာမခံကုမ္ပဏီတွေမှာဘာတွေပါဝင်ပြီးဘလောက်ကောင်းမွန်တယ်လဲစာရာတွေကိုလေ့လာပြီးတော့မိမိရဲ့အာမခံကုမ္ပဏီကိုအာမခံကြီးရှော့ချပေးတာမျိုးလုပ်ဖို့ဒါမှမဟုတ်တခုခုကိုပါထည့်ပေးဖို့ဆိုပြီးတောင်းဆိုတာမျိုးလုပ်ကြည့်နိုင်တယ်လို့လဲ Choice အဖွဲ့ကအာမခံရေးရာကျွမ်းကျင်သူ Jody Bird ကပြောပါရ
ီး Intuitively we think that if we're loyal to a business they're going to reward us with discounts. This isn't how it works with insurers. If you stay loyal to an insurer and you just renew your premium at every year when they send that renewal form out they'll actually end up charging you more on your...
ကျွန်တော်တို့ရဲ့မသိစိတ်ထဲမှာအလိုလိုတွေးမိနေတာကကုမ္ပဏီတစ်ခုအပေါ်သစ္စာရှိပြီးကြကြအသုံးပြုရင်ပို့ပြီးတော့တက်တာမှုရမယ်လို့တွေးတတ်ကြပါတယ်။တကယ်တော့အာမခံနဲ့ပတ်သက်လာရင်အဲ့ဒီလိုမဟုတ်ပါဘူး။တနေ့မှတစ်ခါစာချုပ်အသည့်ချုပ်ဆိုဖို့လာတဲ့လာတိုင်းမှာမိမိကသဘောတူချုပ်ဆိုနေရင်တော့တက်တာမဲ့အစားလူအစ်တွေထဲတောင်ပို့ပြီးတော့ဈေးပေးရတာမျိုးဖြစ်တတ်ပါတယ်။အဲ့တော့အာမခံကုမ္ပဏီကလူနဲ့စကားပြောဆိုကြည့်ပြီးတော့ဒီထက်မကကောင်းမွန်တဲ့သဘောတူညစ်ချက်ဒါမှမဟုတ်ပိုကောင်းတဲ့ဈေးနှုန်းရဖို့တောင်းဆိုကြည့်နိုင်ပါတယ်။ဈေးကွက်ထက်မှာဘလို့ဖြစ်နေတယ်လဲဆိုတဲ့နောက်ခံအကြောင်းကိုကိုကသိထားရင်ပြောဆိုဆွေးနွေးတဲ့အခါမှာကိုယ့်ဘက်ကအသာစီးရဖို့ပိုများနိုင်ပါတယ်။အဲ့တော့အာမခံကုမ္ပဏီကိုဖုန်းဆက်ပြီးလူအစ်တွေကိုပေးတဲ့ဈေးနဲ့ပေးမလား။မပေးရင်တခြားကုမ္ပဏီစီမှာပဲဝယ်တော့မယ်ဆိုတာမျိုးပြောဆိုနိုင်တယ်လို့ရှင်းပြထားတဲ့အကြောင်းရေးထားတဲ့ Zoe Tomaido ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါရရှင်ကျမကမူလှိုင်းသိမ့်ပါ